ဒီကနေ့တိုင်းနယ်ပြည်နယ်ကမြို့နယ်တချို့မှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်ပေါက်မှုတွေရှိနေတယ်လို့လုံခြုံရေးတပ်ဖွဲ့တွေကနေတပိတ်ဖြိုခွင်းခဲ့လို့ဖမ်းဆီးခံရမှုတန်ရာရရှိမှုတွေရှိခဲ့တယ်လို့တပိတ်ဥဆောင်သူတွေကဆိုပါတယ်ဒီကနေ့မနေ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကနေပိတ်ဆို့ဖြိုခွင်းခဲ့လို့အဖမ်းဆီးထိခိုက်မှုရှိခဲ့တယ်လို့တပိတ်ဥဆောင်သူတူကပြောပါတယ်
မနက်ကူကနေစတာတဲ့ဒီမကတာနားလို့မှာပဲကျွန်တော်တို့ဆေးရုံအထိမှကောင်းလဲပိတ်တာလေစတဲ့ရေနဲ့ပီရေနဲ့ပိတ်တာလည်းကကြာကလေးတွေလည်းတဲမတူပါဘူးပြန်ဖောက်ထွက်ဖို့လို့ထက်လက်လန်းတွေအကုန်လိုက်ပိတ်တယ်တို့ကတန်တရားပဲဖြတ်တဲ့ခါကျတန်တရားမှာထပ်ပိတ်တယ်ကလေးတွေထွက်ပေါင်းမရှိတဲ့အချိန်မှာကောင်းလဲတနက်25ကျော်ပြစ်လိုက်တယ်ကနေတနက်ထိခိုက်မှုရှိတယ်ရောဘာဂျီနဲ့၄ယောက်ထိတယ်တမျိုးသား၄ယောက်အမျိုးသမီး၄ယောက်ဆက်ဆံကြည့်တယ်အချို့ကဆွဲတင်လာ
တပိတ်မှာပါဝင်တဲ့သူတွေရဲ့မော်တော်ဆိုင်ငယ်6စီးခန့်ကိုလည်းတင်စီးသွားခဲ့တယ်လို့တပိတ်မှာပါဝင်သူတွေကဆိုပါတယ်ကြရပြည်နယ်လွယ်ကောမြို့မှာလဲဒီကနေ့မှာတပိတ်စစ်ကြောင်းဖြိုခွင်းခံရမှုမှာထိခိုက်တန်ရာရရှိမှုတွေရှိခဲ့တယ်လို့တပိတ်ကောင်းဆောင်သူကဆိုပါတယ
်စစ်ကြောင်းတစ်ခုကတော့မနေ့ကနေတူတယ်မိုင်းလုံးဖက်မှာတစ်ခုရှိတယ်နက်နက်တော့ဖက်မှာကျွန်တော်တို့လုပ်တယ်အဲ့နှစ်ခုလုံးကတော်တော်လေးလာဖြိုခွင်းခံရပြီးတော့တန်ရာရမှုတွေရှိတယ်အခုလောဆယ်ရသူဝါပေါ့နော်အနီးကဒီကဘာကြည့်ပြီးပြစ်ခံရတာတွေကတော့ကျွန်တော်တို့၃ယောက်တော့စီးရောက်လာတယ်ပေါ့ဒါပေမဲ့ကျန်တဲ့ဟာကြီးကအကုန်မရောက်လာသေးတာရှိတယ်
ရှမ်းပြည်နယ်မူဆယ်မြို့မှာလည်းဒီနေ့တပိတ်မှောက်ဆန္ဒပြသူတွေအဖမ်းဆီးရှိတယ်လို့မူဆယ်တပိတ်ကောင်းဆောင်သူကဆိုပါတယ
်ကျွန်တော်တို့နိုင်ချင်းအထိုင်တပိတ်ပါပဲအမတိုင်တပိတ်တို့ကိုကျွန်တော်တို့ကူစုနေတော့မယ်ဒီရဲနဲ့စကားနဲ့ရောက်လာတဲ့သူတွေတို့တမတ်လေးချက်ပေါက်ပြီးတော့ဒီစစ်ခဲရတယ်ပြီးတော့သူတို့တွေကဒီနေ့စေအောင်ကြော်ဟာဆန္ဒရ
ကချင်းပြည်နယ်မြစ်ကြီးနားမြို့မှာတော့တပိတ်မှောက်ဆန္ဒပြသူတွေကိုလုံခြုံရေးသားဖွဲ့တွေကပိတ်ဆို့ဖမ်းဆီးနေကြောင်းလဲတပိတ်မှာပါဝင်သူတူကဆိုပါတယ်
ဒီအဝင်မှာပေါ့နော်ဝင်လာခါနီးမှာပဲအဲကျွန်တော်တို့တွေအားလုံးပေါ့နော်ဒီနောက်ကနေစစ်ကားရောရေကားတွေရောပေါ့နော်ပြီးတော့ဆိုင်ကယ်တွေပါအချို့ကားတွေရောအကုန်လုံးလာပြီးမှကျတော့ကျွန်တော်တို့ကနောက်ကနေဝင်ပြီးတော့ပိုက်လာတယ်ပေါ့နော်ဆိုတော့အားလုံးကတခါလေးပေါ့ချစ်ချင်းချစ်ပြီးတော့အိမ်ထဲမှာပုံအောင်နေရတဲ့အနေထားရှိသွားပါတယ်အဲ့ဒီရေးရရလေးပေါ်တော့အဲ့ဒီပတ်ဝန်းကျင်မှာပဲသူတို့လည်းမပြောင်းကျမတို့မထက်မချင်းပဲသူတို့ကလည်းအဲ့ဒီနားမှာပဲနေနေပေါ့တော့သူတို့ကျမတို့ထက်လာပြီဆိုရင်ထားမယ်ဆိုတဲ့အနေထားတော့ရှိရဲ့
တနင်္လာနေ့တိုင်းထဝယ်မြို့မှာတော့ဇာနပြသူတွေကိုရဲတပ်ဖွဲ့ကနေမိဂူဘုံနဲ့ပြစ်ခွင်းခဲ့သလိုတခြားစီးကိုင်းမှုမရှိပဲတပိတ်စစ်ကြောင်းရုတ်သိမ်းခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဖေဖော်ဝါရီလ၃ရက်နေ့တုန်းကတပ်မတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းလိုက်ကြောင်းကြေညာပြီးကြတဲ့ကမြန်မာတနင်္ဂနွေလုံးအတိုင်းတာနဲ့စစ်အာဏာရှင်စန့်ကျင်ရေးတပိတ်မှောက်မှုတွေဆက်တိုက်ဖြစ်ပွားလာနေတာပါတပိတ်မှောက်ဇာနပြမှုတွေတိုးလာသလိုလုံခြုံရေးတပ်ဖွဲ့တွေကနေဖြိုခွင်းမှုကလည်းပိုပြီးလှုပ်ဆောင်နေတဲ့အခြေအနေကြောင့်ဒေသုံထိခိုက်တန်ရာရရှိမှုတွေအဖမ်းဆီးခံရမှုတွေကလည်းပိုပြီးများပြားလာနေပါတယ်ခင်ဗျာ